အာဖဂန်နစ္စတန်နိုင်ငံမှာဧပြီလ30ရက်နေ့ကအသေးကံဘုံဖောက်ခွဲမှုကြောင့်သတင်းတောက်10ဦးတိဆုံးခဲ့ရတဲ့ဖြစ်ရပ်ကိုကြည့်ခြင်းအဖြစ်ကမ္ဘာနိုင်ငံတချို့မှာသတင်းတောက်တွေသတင်းယူဖို့ဘယ်လောက်ထိအန္တရာယ်ရှိနေလဲဆိုတာကိုပြသလိုက်တာဖြစ်တယ်လို့ဆိုပါတယ်ကမ္ဘာသတင်းကမ္ဘာတစ်လွှားမှာရှိတဲ့သတင်းလွတ်လပ်ခွင့်ရှိဖို့ဘာကြောင့်ပိုအရေးကြီးတယ်လဲဆိုတာကိုကျွမ်းကျင်ပညာရှင်တွေနဲ့ Greta Van Susteren ကလက်ကင်အစီအစဉ်မှာဆွေးနွေးထားတာကို VOA သတင်းတောက်ဂျေဆူစီမန်အိုနီကသတင်းပေးပို့ထားပါတယ်ကိုဇော်ဝင်းလှိုင်ကအပြည့်စုံကိုပြောပြမှာပ
ါအကြမ်းဖက်မှုတွေအစိုးရတွေရဲ့ဖိအားပေးမှုတွေရှိနေပေမဲ့လည်းပဋိပက္ခဖြစ်နေတဲ့ဒေသတွေမှာဘလို့နည်းနဲ့ပဲဖြစ်ဖြစ်သတင်းတောက်တွေဟာသူတို့အလုပ်ကိုလုပ်ကြပါတယ်ယူကရိန်းနိုင်ငံကသတင်းတောက်မီရိုစလာဗာဂွန်ဂါဇီအတွက်ကတော့ခင်မွန်းတဲ့သတင်းတောက်အသက်ဆုံးရှုံးရတဲ့အဖြစ်နဲ့ကြုံခဲ့ရပါတယ
် He was murdered by government police because we were covering a lot of corruption in Ukraine and obviously the president
သူကယူကရိန်းမှာအကြမ်းဖက်ချစားမှုတွေကိုစုံစမ်းဖော်ထုတ်တာကြောင့်ရဲတပ်ဖွဲ့ကသူ့ကိုတတ်လိုက်ကြတာပါအစိုးရကအဲ့ဒါလို့စုံစမ်းတာကိုမကြိုက်ဘူးဆိုတာကတော့သိတာပါတယ်သူပြောက်သွားပြီးတစ်လလောက်ကြာမှအစိုးရကသူ့ကိုတတ်ထားတဲ့အလောက်ကိုကျွန်တော်တို့ပြန်တွေ့ခဲ့ပါတယ
်ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်ကျဆင်းလာနေကြောင်းသတင်းတော်များကာကွယ်ဆောင်ရွက်ရေးကော်မတီ CPJ ကပြောပါတယ်ဧပြီလ30ရက်နေ့ကအာဖဂန်နိုင်ငံကာဘူးမြို့မှာအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်9ဦးသေဆုံးခဲ့တာအပါအဝင်လွန်ခဲ့တဲ့၄နှစ်အတွင်းသတင်းတော်24ဦးသေဆုံးခဲ့တယ်လို့ CPJ ကပြောပါတယ်နာဂျီဖ်ရှာရီဖာသတင်းတော်များဘေးကင်းလုံခြုံရေးကော်မတီကပ
ါ The dangers have significantly escalated and we have apart from this heinous incident of violence which was
အလီယာရှိတာတွေရန်ကိုတွန်းမြင်လာပါတယ်အာဖဂန်သမိုင်းမှာအဆိုးအဝါဆုံးသတင်းတောက်တွေထိခိုက်သေးဆုံးခဲ့တဲ့ရုံးမှရက်ဆက်တဲ့ဖြစ်ရပ်အပြင်တနင်္ဂနွေလုံးမှရှိတဲ့သတင်းတောက်တွေအပေါ်ချင်းချောက်မှုတွေလည်းတိုးလာနေပါတယ
်သတင်းမီဒီယာသမားတွေကိုတိုက်ခိုက်မှုဟာတပ်ဖြတ်မှုမှရင်အဆုံးသတ်တာမဟုတ်ပါဘူးရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ရဲ့ထိုးစစ်ဆင်မှုတွေအကြောင်းစုံစမ်းဖော်ထုတ်ဖို့စူးစမ်းကြတဲ့ရိုက်တာသတင်းတောက်နှစ်ဦးဟာလည်းရဲတပ်ဖွဲ့ရဲ့ထောင်ချောက်ဆင်ဖမ်းဆီးခြင်းခံခဲ့ကြရပါတယ်ကုတ်နီရတ်ချာ CPJ အဖွဲ့ကညွှန်ကြားရေးမှူးတဦးပါ
Jailing has actually increased worldwide for the past 2 years. Last year, 262 journalists at least were behind bars during our most recent prison census.
ကမ္ဘာတဝန်းသတင်းတောက်တွေကိုဖမ်းဆီးထောင်ချမှုဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းမြင့်တက်လာပါတယ်။နောက်ဆုံးကောက်ယူခဲ့တဲ့အကျဉ်းထောင်စစ်တမ်းတွေအရမနစ်ကသတင်းတောက်262ဦးဖမ်းဆီးထောင်ချခံခဲ့ရပါတယ်။အစိုးရတွေကမနစ်သက်တဲ့အကြောင်းအရာတွေကိုစုံစမ်းဖော်ထုတ်တဲ့သတင်းတောက်တွေကိုအကြမ်းဖက်မှုပုံမှန်တက်ပြီးထောင်ချလေရှိပါတယ်
။ VOA သတင်းဌာနကရွာမန်ဘူနေရီနဲ့ဗင်နီဇွဲလားနိုင်ငံအခြေစိုက်သတင်းဌာနတခုတို့ကလီယိုထရီချီတို့ကလည်းသတင်းမီဒီယာအပေါ်ထုတ်နှက်မှုတွေပိုဆိုးလာကြောင်းပြောကြပါတယ
်။ People who don't like free media, for example, military, for example, religious leaders, for example.
သတင်းလွတ်လပ်ခွင့်ကိုမလိုလားတဲ့သူတွေအများကြီးရှိပါတယ်။ဥပမာအားဖြင့်စစ်တပ်ဘာသာရေးခေါင်းဆောင်နဲ့အစိုးရတွေကနိုင်ငံရေးသမားတွေကမကြိုက်ကြပါဘူး။
Our cameraman was put in prison while he was broadcasting a protest and this
ကျွန်တော်စီကသတင်းတော်တယောက်ဟာဆန္ဒပြပွဲကိုတက်ရိုက်လွှင့်နေတဲ့အချိန်မှာဖမ်းဆီးခံလိုက်ရပါတယ်။နောက်ပြီးတက်ရိုက်အတန်လွှင့်နေတော့မှာပဲတက်မတော်သားတယောက်ကကျွန်တော်တို့သတင်းတော်တယောက်ရဲ့ဗစက်သေးကိုမျက်ရည်ရုပ်ဘုံထည့်ဖို့ကြိုးစားခဲ့ပါတယ်
။ဒါပေမဲ့လည်းသူနဲ့တခြားသတင်းတော်တွေကတော့အဲ့ဒီလိုဖြစ်စဉ်တွေကြောင့်ကြောက်ရွံ့ကြမှာမဟုတ်ဘူးလို့ Najif Sharif ကပြောပါတယ
်။ They're going to keep working for this profession because they strongly believe in the role of
ဒီဖြစ်ရပ်တွေကကျွန်တော်တို့ရဲ့လုပ်ငန်းတွေကိုထိခိုက်စေမှာမဟုတ်ပါဘူးသတင်းမီဒီယာရဲ့အရေးပါတဲ့ခန့်ကန့်တာကိုတည်ထားတဲ့အတွက်သတင်းတောက်တွေကသူတို့အလုပ်ကိုဆက်လုပ်ကြမှာပါ
အန္တရာယ်တွေနဲ့ရင်ဆိုင်နေကြရပါမယ်လေသတင်းအမှောင်ချခံထားရတဲ့ကမ္ဘာနေရာအစုံကနေအသက်ဘေးကိုဂရုမစိုက်ဘဲသတင်းတောက်တွေဟာသူတို့အလုပ်ကိုဆက်လုပ်နေကြမှာဖြစ်ပါတယ်ခင်ဗျာ